ကိုဗစ်ကရောဂါကူးစက်မှုတွေကြုံနေရတဲ့မြန်မာနိုင်ငံဘက်ကနေတရားမဝင်နေဆက်ဖြတ်ကျော်လာတဲ့ထိုင်းနဲ့မြန်မာနိုင်ငံသားတွေကိုဒီအပိုင်းတွင်ဆက်လက်ဖမ်းဆီးနေတဲ့အကြောင်းပြောပြပါမယ်။ကျွန်မမအေးပါပါ။ထိုင်းမြန်မာနယ်စပ်မဲဆောင်မြောက်ရီမြို့တွေမှာကိုဗစ်ကရောဂါပိုးပြန့်နှံ့လာတာတွေကြောင့်ကုန်သွယ်မှုတွေကိုယာယီရနာထားပြီးနယ်စပ်တွေကိုတင်းတင်းကြပ်ကြပ်စောင့်ကြည့်နေကြပါပ ထိုင်းလုံခြုံရေးအာဏာပိုင်တွေကဖမ်းဆီးမိခဲ့ကြောင်းမြန်မာအလုံသမားရေးလှုပ်ဆောင်နေတဲ့ AAC မဟာမိတ်အဖွဲ့ကပြောရေးဆိုခွင့်ရှိသူကိုရဲမင်းကပြောပြပါတယ်
။ဟုတ်ကဲ့မဟိုကမနည်းရပါတော့ဟုတ်ကျွန်တော်တို့ဒီမဲဆောက်မြဝတီနယ်စပ်ပေါ့နော်ထိုင်းမြန်မာနယ်စပ်မြင်းမဲဆောက်မြဝတီနယ်စပ်မှာဆိုကျွန်တော်ဒီတောင်ရင်းမြစ်ရှိတယ်ပေါ့နော်နှစ်နိုင်ငံနယ်လေခြားတာအဲကျွန်တော်တို့မိုးရင်းမြစ်လို့လည်းခေါ်တာပေါ့နော်တောင်ရင်းဒီထိုင်းနိုင်ငံကကျွန်တော်ဟိုပေါ်မှာချားမှာပေါ့နော်အားလုံး12ဦးပါတယ်ယောက်ျားလေးရောထိုင်းလူမျိုးယောက်ျားလေးရောမိန်းကလေးရောအားလုံး12ဦးပါတဲ့ကျွန်တော်တို့အုပ်စုကကျွန်တော်တို့မြန်မာဘက်ကနေထိုင်းနဲ့ခိုးဝင်တယ်အဲခိုးဝင်တာကသူတို့ကဘာလဲဆိုတော့သူတို့ကမြန်မာဘက်ကိုဘာကြောင့်ရောက်နေလဲဆိုတော့မြန်မာဘက်ကမြန်မာဘက်မှာသူတို့ကဒီစားသောက်ဆိုင်တွေပါတယ်မှာစသဖြင့်ကျွန်တော်အလုလာလုပ်နေတဲ့ထိုင်းနေထိုင်းနဲ့စားသောက်ဆိုင်တွေမှာအလုလာလုပ်နေတယ်မြန်မာဘက်မှာလည်းထိုင်းမျိုးပိုင်တဲ့ကျွန်တော်တို့စီးပွားရေးတွေရှိတယ်မြဝီမှာကိုဗစ်ကူးစက်မှုတွေပိုပိုမြင့်တက်လာတယ်ပိုများလာတယ်ဆိုတော့သူတို့ကကြောက်လန့်ပြီးခုနိုင်ငံတော့ပြန်ဝင်လာပဲအဲထိုင်းမှာနေစားကျွန်တော်တို့ဒီမေပါနာကနေပြီးဖြတ်ဝင်လာအဲဒီမှာကျွန်တော်တို့ထိုင်းနေသားဆောင်တက်ကကင်းလဲနေတဲ့ထိုင်းနေသားဆောင်တက်ကတွေ့ပြီးတော့ဖမ်းဆီးလိုက်တယ်လို့ကျွန်တော်တို့သိရတယ်ခင်ဗျာ
ဆက်နေနဲ့ဖြတ်ပြီးခိုးဝင်လာတဲ့မိန်းကလေးအများစုပါတဲ့ထိုင်းတွေကိုဖမ်းမိပြီးတဲ့နောက်အောက်တိုဘာလ19ရက်နေ့မှာတော့တောင်ရင်းမြစ်ကိုလက်တစ်ကူးပြီးခိုးဝင်လာတဲ့မြန်မာနိုင်ငံသား၄ဦးကိုလည်းထပ်ပြီးတော့ဖမ်းမိခဲ့ပါတယ်ကုန်သွယ်မှုတွေလုပ်နေတဲ့မဲဆောက်မြောက်ကြီးချစ်ကြည်တရားနှစ်ကိုမနေ့ကစပြီးကုန်သွယ်မှုတွေရပ်ဆိုင်းထားပြီးကိုဗစ်ပိုးတွေ့ရှိတဲ့မြန်မာမိသားစုနေထိုင်နေတဲ့မဲဆောက်မြို့ကထုံထောင်းရပ်ကွက်ကိုလည်းဝင်ဝင်ထွက်ခွင့်တွေပိတ်ထားပါတယ်လုံခြုံရေးတွေအထူးတင်းကျပ်နေတဲ့ကြားကပဲခိုးဝင်လာသူတွေရှိနေတာကြောင့်ထိုင်းရနာပိုင်းဒီဘက်ကစိုးရိမ်မှုတွေရှိနေတာပါမဲဆောက်မှာကိုဗစ်ကပ်ရောဂါပိုးတွေ့ရှိမှုကိုတော့ပထမဦးဆုံးတည်တင်းကူးစက်မှုအဖြစ်ထိုင်းနိုင်ငံပိုင်းတွေကပြောကြားပါတယ်။ထိုင်းနိုင်ငံမှာကိုဗစ်ကပ်ရောဂါကြောင့်သေဆုံးသူ59ယောက်နဲ့ကူးစက်သူ3600လောက်ရှိခဲ့ပြီးတဲ့နောက်ရောဂါကူးစက်မှုတွေကျဆင်းလာနေမှာပဲ။မြန်မာနိုင်ငံဘက်ကမှကူးစက်မှုတွေတိုးလာနေတာကြောင့်ထိုင်းနိုင်ငံကကူးစက်ပြန့်နှံ့မလာအောင်ထိန်းချုပ်နေတာဖြစ်ပါရဲ့ရှင်။ကျမမအေးမှာထိုင်းနိုင်ငံနယ်စပ်ကနေသတင်းပေးပို့နေတာပါ။